in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မတ်လ22ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25နဲ့25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
ကျွန်တော်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့နယူးဇီလန်နိုင်ငံကမွတ်စလင်ပြည်တွေမှာပြီးခဲ့တဲ့ဒီပတ်ထက်ပြစ်ခတ်တပ်ဖြတ်ခံရသူတွေက26ယောက်ကိုဒီနေ့မြေမြုပ်သူကျိုးတဲ့အခမ်းအနားမှာလူပေါင်းထောင်ချီထည့်ရောက်ပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနေရာတစ်ခုပြောင်းရွှေ့ပေးမယ့်အစီအစဉ်ပေါ်ကုလသမဂ္ဂကြီးရန်အရာရှိတွေကကြိုဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပြသမှာပ
ါဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့မြမစစ်တပ်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်ဖွဲ့အေအေတို့ကြားမှာဒီပြစ်ခတ်တိုက်ခိုက်မှုတွေရှိနေချိန်မှာပဲဘူးသီးတောင်မြို့နယ်ဆယ်တောင်ရွာထဲမှာတော့မနေ့ကြတာရင်းနေညကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ခံရလို့ရွာသား၅ဦးသေဆုံးခဲ့ရပါတယ်
။တဲဖွဲ့ဖြစ်တာမဟုတ်ပါဘူး။တဲမတို့ဖွဲ့ကတိုက်တာပါ။လက်နက်ကြီးနဲ့တိုက်ပါတယ်။လက်နက်ငယ်နဲ့လည်းတိုက်ပါတယ်သူတို့။ဘုံတွင်းထိကိုစေနာဆောင်မျိုးတွေတိုက်ပါတယ်။
ဆီတောင်ရွာသူတူပြောပြသွားတာပါ။ဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်။ကုလသမဂ္ဂလူခွေဆိုင်ရာမဟာမင်းကြီးရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာဟာတစ်ဖက်သက်ဆန်နေဆိုပြီးတော့ဂျန်နီဘာဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးကတုံ့ပြန်ပြောဆိုလိုက်တဲ့သတင်းနဲ့အတူရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရပ်တန့်ပေးဖို့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဘက်ကအောက်ခြေတပ်ဖွဲ့ကိုညွှန်ကြားထားလိုက်တယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညက်နေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမျက်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
နယူးဇီလန်နိုင်ငံကမွတ်စလင်ပြည်တွေမှာပြီးခဲ့တဲ့တောက်ချန်တွေကအစုလိုက်ပြုံလိုက်ပြစ်ခတ်တပ်ဖြတ်ခံရသူ90တွေက26ယောက်ကိုဒီကနေ့မြေမြုပ်တချို့တဲ့အခမ်းအနားမှာလူပေါင်းထောင်ချီထည့်ရောက်ပါတယ်။ဒီနေ့ဒီယူလိုက်တဲ့အထဲမှာတော့အငယ်ဆုံးအဖြစ်အသက်3နှစ်ရွယ်ကလေးတစ်ယောက်လည်းပါဝင်ခဲ့တာပါ။မွတ်စလင်တရားဟောဆရာကမင်းဖော်တော်ကတော့အမုန်းတရားတွေကိုမြစ်တာတရားနဲ့ကူစားသွားမယ်အကြောင်း Christchurch မြို့ကပြစ်ခတ်မှုဖြစ်ခဲ့တဲ့ဗလီရှိမှာကျင်းပတဲ့ဇာပနာအခမ်းအနားမှာပြောသွားပါတယ်။လူသားသမားလက်ကလူမြအောင်တကားဖွင့်ကျေးဇူးကြားတဲ့အိနာနီရှင်တွေကားတွေရက်ပြီးအကူအညီပေးခဲ့ကြသူတွေကိုကျေးဇူးတင်ကြောင်းလည်းပြောဆိုခဲ့တာပါ။မိသားစုတွေကြားရင်းနှီးမှုတွေရရှိအောင်ကြိုးစားခဲ့သူလည်းဖြစ်ကောင်းစည်းပေါ်ဟာချုံပြီးကာရဝပြုခဲ့သူလည်းဖြစ်တဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်တာအာဒန်ရဲ့ဦးဆောင်မှုဟာကမ္ဘာကြီးအတွက်သင်ခန်းစာယူစရာစံနမူနာတစ်ခုဖြစ်တယ်လို့ပြောကြားသွားပါတယ်။နယူးဇီလန်နိုင်ငံတဝန်းကအမျိုးသမီးတွေကတော့မွတ်စလင်တန်းဝိုင်းကိုအားပေးတဲ့အနေနဲ့ကောင်းစည်းပေါ်ဟာတွေချုံခဲ့ကြတာပါ။ဇာပနာခန္ဓာကအမျိုးသမီးရဲမေတွေကလည်းကောင်းစည်းပေါ်ဟာတွေဝတ်ဆင်ပြီးယူနီဖောင်းတွေမှာလည်းနှင်းစီထိုးထားကြပါတယ်။အခမ်းအနားတွင်တည်ဆုံသွားသူတွေကိုကွန်ပျူတာအနေနဲ့လည်း2မိနစ်စီညင်တက်ခဲ့ကြတာပါ။ဝန်ကြီးချုပ်အာရန်ကတော့တက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တက်ခတ်ရေးသုံးစီမီအော်တိုမက်တစ်နဲ့အော်တိုမက်တစ်ရိုင်ဖယ်တွေကိုတားမြစ်ဖို့လည်းကြေညာထားပါတယ်
။ဆီးရီးယားနိုင်ငံအရှေ့မြောက်ဘက်ဘဂူးစ်မြို့မှာ IS တိုက်ခိုက်ရေးသမားတွေလက်ချက်ရှိနေသေးတဲ့နေရာနှစ်ခုအပေါ်လေကြောင်းကနေဆက်တိုက်တိုက်ခိုက်နေပါတယ်။မြို့ထဲမှာ IS စစ်သွေးကြွတွေရှင်းလင်းတဲ့စစ်စင်ရေးလုပ်နေချိန်မှာပဲဂျာတာရင်းနေညပိုင်းတို့ကလေကြောင်းတိုက်ခိုက်မှုတွေကိုပြုလုပ်ခဲ့တာပါ။ American ပံ့ပိုးတဲ့ Syrian Democratic Forces SDF တပ်တွေကအခုသတင်းပတ်အစောပိုင်းတည်းကထိုးစစ်ဆင်ရှင်းလင်းမှုတွေလုပ်နေတာမှာ IS တိုက်ခိုက်ရေးသမားယာနဲ့ချီလဲလက်နဲ့ချခဲ့ကြပါတယ် YPG ကတပ်ဖွဲ့တွေလည်း SDF တပ်တွေကိုစစ်ကူတိုက်ပေးနေပါတယ် Euphrates မြစ်နားအထိတက်ဆုပ်သွားကြတဲ့ IS အဖွဲ့တစ်ဖွဲ့ကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်နေတာလို့ YPG တာဝန်ရှိသူတယောက်ကပြောပါတယ်မြို့ပြင်မှာရှိတဲ့တောင်တစ်ခုကိုအကာအကွယ်ယူပုံးနေတဲ့နောက်တစ်ဖွဲ့အပေါ်ကိုလည်းလေကြောင်းကနေတိုက်ခိုက်နေပါတယ်ဘုံကျဲတိုက်ခိုက်မှုတွေလုပ်နေပေမဲ့ IS တွေဘက်ကလည်းအပြင်းထန်ပြန်တိုက်နေတယ်လို့ American ဦးဆောင်တဲ့ပူပေါင်းတပ်တွေဘက်ကပြောပါရယ် IS တွေဘက်ကတတ်နိုင်တဲ့လောက်ပြန်တိုက်သွားမဲ့ပုံရတယ်လို့ပူပေါင်းတပ်ဖွဲ့ဘက်က VOA ကိုပြောပါရယ်ဒါအပြင် IS တွေဟာအရတားတွေကိုအသေးခံဘုံခွဲဖို့တုံးနေတယ်လို့ကလင်းငယ်တွေကိုလူသားဒိုင်းတွေတို့အတုံးချနေတယ်လို့လည်းပြောပါရယ် IS တွေထိန်းချုပ်ထားတဲ့နေရာတွေမှာကြန့်ရှိနေတဲ့အမျိုးသမီးနဲ့ကလင်းငယ်တွေ NDA ကင်းအောင်လို့အတက်နိုင်ဆုံးလုပ်ဖို့အတွက် International Rescue Committee ကတင်ရေးအဖွဲ့ကလည်းSDF တပ်တွေနဲ့ပူးပေါင်းတပ်တွေကိုပန်ကြားထားပါတယ်
။ဂိုလန်ကုန်းမြစ်ဒေသမှာအစ္စရေးရဲ့ချုပ်ချာအာဏာပန်ဆိုင်မှုကိုအတိအမှတ်ပြုကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကြေညာချက်ဟာတာဝန်မဲ့ရရောက်တဲ့အကြောင်းစီးရဲနိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲပြောဆိုလိုက်ပါတယ်။သမ္မတထရန့်ရဲ့ကြေညာချက်ဟာဂိုလန်ကုန်းမြစ်ဟာအာရန်နဲ့စီးရဲပိုင်းဖြစ်ရှိနေစေဖြစ်တဲ့အချက်ကိုမပြောင်းလဲနိုင်တဲ့အကြောင်းလည်းပြောဆိုခဲ့ရပါ။အမေရိကန်သမ္မတရဲ့ကြေညာချက်ဟာကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဆုံးဖြတ်ချက်အပအဝင်နိုင်ငံတကာရဲ့တရားဝင်အတိအမှတ်ပြုလက်ခံမှုတွေကိုပြောင်ပြောင်တင်းတင်းချုပ်ဖောက်ရောက်တဲ့အကြောင်းနဲ့နိုင်ငံတကာညီညွတ်ရေးတည်ငြိမ်မှုတွေကိုချိန်ချရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ ကူလန်ကွန်မြူနတီတာဟုတော့1986ခုနှစ်6ရက်စစ်ပွဲတွင်အစ္စရေးကသိမ်းပိုက်ခဲ့ပြီးအခုချိန်ထိလည်းဆက်လက်ထိန်းချုပ်ထားတာပါ။တူရကီသမ္မတရေချစ်တာရဲ့အာရဝန်ကလည်းသမ္မတထရန့်ရဲ့ကြေညာချက်ဟာဒေသတွင်းမှာပြဿနာအစ်တီနဲ့တင်းမာမှုအစ်တီပေါ်ပေါက်လာအောင်ဖန်တီးရာရောက်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အာရဖော်ချုပ်ကြီးကအာခမက်အဘူကာကီကတော့ဒီလိုဆုံးဖြတ်ချက်မျိုးကိုဘယ်တိုင်းပြည်ကမှချမှတ်လို့မရနိုင်တဲ့အကြောင်းပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့ကူလန်ကွန်မြူနတီတာအစ္စရေးနိုင်ငံတည်ရှိမှုနဲ့ဒေသတွင်းတည်ငြိမ်မှုတွေအတွက်မဟာဗျူဟာအရာရောလွန်ကျွေးအရာပါအရေးကြီးတဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုထားပါတယ်
။မိုဇမ်ဘစ်နိုင်ငံမှာအီဒိုင်းဆိုက်ကလုန်းမုန်တိုင်းထံခံထားရတဲ့ထောင်ထဲချတဲ့လေဘေးဒုက္ခတွေတဲ့အတွက်အရေးပေါ်တုံ့ပြန်ရေးအဖွဲ့နှစ်ဖွဲ့ကိုဘယ်ရာမြို့ကိုဆေးလွတ်ထားတယ်လို့ချက်ချင်းဒီအဖွဲ့ကပြောပါတယ်။ပထမတစ်ဖွဲ့ကလူပေါင်း 2,000 လောက်အတွက်အခြေခံမိန်လာစနစ်တွေလုပ်ပေးမှာဖြစ်ပြီးတော့ဒုတိယတစ်ဖွဲ့ကရေသန့်လီတာ 2,200 ကျော်နေ့စဉ်ပေးနိုင်ဖို့စီစဉ်ပေးမှာဖြစ်ပါတယ်။မုံတိုင်းနောက်ဆက်တွဲအကြီးအကျယ်ရေကြီးတဲ့ဒဏ်ခံနေကြရတဲ့လူပေါင်း 1,000 ခွဲလောက်အတွက်တောက်တုံးရဲ့အဆင်ပြေစေဖို့ကြက်ချီနေအဖွဲ့ကဆောက်ရွက်ပေးတာပါရေတွေကြီးလို့အိမ်ခေါမိုးတွေတစ်ပင်တွေပေါ်တက်ပြီးရေဘေးရှောင်နေရသူအများအများရှိတယ်လို့ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်မုံတိုင်းဒဏ်ကြောင့်မိုဇမ်ဘစ်ဇင်ဘာဘွေမလာဝီနိုင်ငံ၃နိုင်ငံမှာတေဆုံးသူ438ယောက်ထက်မနည်းရှိနေပါပြီကုလသမဂ္ဂကတရားဝင်ထုတ်ပြန်ထားတဲ့စာရင်းအရမိုဇမ်ဘစ်နိုင်ငံမှာတေဆုံးသူ242ယောက်ဇင်ဘာဘွေမှာ139ယောက်နဲ့မလာဝီမှာ56ယောက်တို့ဖြစ်ပါတယ်အဲ့နိုင်ငံ၃ခုမှာလေဘေးဒဏ်ခံရသူစုစုပေါင်း13,300လောက်ရှိမယ်လို့ WFP ကမ္ဘာစားနပ်ရေးအဖွဲ့ကလည်းခန့်မှန်းထားပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068မြောက်လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာတွေကိုနေရာသစ်မှာပြောင်းရွှေ့ပေးမယ့်အစီအစဉ်ပေါ်ကုလသမဂ္ဂကြီးရဲ့ရည်ရှိသူကကြေညာလိုက်ပေမဲ့ဒုက္ခသည်တွေရဲ့ဆန္ဒတိုင်ဖြစ်ဖို့လိုတဲ့အကြောင်းပြောဆိုလိုက်ပါတယ်။ခမန်းကြီးဒုက္ခသည်6သိန်းကျော်လောက်ရှိနေပြီးကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းဖြစ်ပျော်နေကြတဲ့ Cox Bazar ခရိုင်တွင်းကဒုက္ခသည်စခန်းတွေမှာလူရည်ထူထပ်လွန်းတဲ့အတွက်ဘင်္ဂလားပင်လယ်ော်တွေကဘာရှန်ရှားချားကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်ဆူရကတက်တက်ကြွကြွစီစဉ်နေတဲ့ပေါ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးလက်ထောက်ကော်မရှင်နာမင်းကြီးဖော်ကာထက်ကကြေညာလိုက်တာပါစီစဉ်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဆွေးနွေးနေစေဖြစ်တဲ့အကြောင်းလဲ9ရက်ကြာခီးစဉ်အဆုံးသတ်ဖြစ်မနေ့တုန်းကပဲတကားမျိုးတော်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေကိုယ်တိုင်ပြောင်းရွှေ့ဖို့လိုလိုလားလားဆန္ဒရှိဖို့လိုအပ်တယ်လို့နေထိုင်စားသောက်နိုင်တဲ့အခြေအနေတွေရှိဖို့လိုအပ်တဲ့အကြောင်းလဲပြောဆိုခဲ့တာပါနိုင်ငံကအကူအညီပေးဖို့အစီအစဉ်နဲ့မကြသေးခင်ကမှဘင်္ဂလားဒေ့ရှ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထုကိုယ်စွဲရန်ဟီလီတို့ကတော့မုတ်တုံရာသီမှာပြင်းထန်တဲ့မုန်တိုင်းတန်ရင်ဆိုင်ရနိုင်တဲ့နေရာကိုဒုက္ခသည်တွေပြောင်းရွှေ့မဲ့အစီအစဉ်ပေါ်မှာစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်
မြောက်ကိုရီးယားအစိုးရကအကူအညီပံ့ပိုးနေတဲ့လုပ်ငန်းတွေကိုအမေရိကန်အစိုးရကနောက်ထပ်ပိတ်ဆို့တံခါးမှုတွေချမှတ်လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဗီယက်နမ်မှာဖေဗရူလာတွေ့ဆုံပွဲကနေရလက်တစုံတရာမရခဲ့တဲ့နောက်ပိုင်းမှာအခုလိုပထမဆုံးအရေးယူမှုတွေကိုချမှတ်တာဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ကြောင့်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုရှောင်တိမ်ပြီးမြောက်ကိုရီးယားအစိုးရနဲ့စီးပွားရေးလုပ်တဲ့တရုတ်တင်မောလုပ်ငန်းနှစ်ခုအပေါ်အမေရိကန်ဗန်နာရေးဌာနကကြာတာရင်းနေ့ကတံခါးမှုတွေကိုချမှတ်လိုက်ပါတယ်။တတ်တူနဲ့အကြောင်းမီးသွေးရောင်းတဲ့မြောက်ကိုရီးယားကုမ္ပဏီတွေအတွက်တည်ယူပို့ဆောင်ရေးလုပ်ပေးတဲ့ဒါလီယန်ဟိုင်ဘိုဆိုတဲ့တင်မောလုပ်ငန်းနဲ့မြောက်ကိုရီးယားအစိုးရအတွက်ဥရောပမှာရှိတဲ့မြောက်ကိုရီးယားတာဝန်ရှိသူတွေဝယ်ပေးတဲ့ပစ္စည်းတွေကိုတည်ဆောင်ပေးတဲ့လျောင်နှင်းတန်ရှင်းဆိုတဲ့တင်မောလုပ်ငန်းတွေကိုတန်ခတ်အရေးယူလိုက်တာဖြစ်ပါတယ်။ဒါအပြင်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးမြောက်ကိုရီးယားကကြောင်မီးသွေးတွေကိုတည်ယူပို့ဆောင်ပေးနေတယ်လို့ယုံကြည်ရတဲ့တင်မောတွေနဲ့တန်းစင်ရင်တန်းတွေကိုမြောက်ကိုရီးယားရင်တန်းတင်တင်မောတွေပေါ်တရားမဝင်အရွှေ့အပြောင်းလုပ်ပေးနေတဲ့တင်မောစုစုပေါင်း68စီးကိုလည်းတန်ခတ်မှုစည်းရင်းမှဖြည့်ဆွက်ထက်သွင်းခဲ့ပါတယ်။ကုလသမဂ္ဂရဲ့ပိတ်ဆို့တန်ခတ်မှုတွေကြားကတန်းစင်ရင်တန်းတွေတင်ဆောင်ထားတဲ့ရင်တန်းတင်တင်မောတွေမြောက်ကိုရီးယားစိတ်ကန်းကိုအကြိမ်ပေါင်း260ထက်မနည်း2018ခုနှစ်တုန်းကစိုက်ကပ်ပို့ဆောင်ခဲ့တယ်လို့အမေရိကန်ဗန်နာရေးဌာနကပြောပါတယ်။
တောင်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးရုံးကိုမြောက်ကိုရီးယားကပြန်လည်ရုပ်သိမ်းလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းခေဆွန်းမြို့ကပူးတွဲရုံးတွေမှာအပတ်စဉ်တွေ့ဆုံတဲ့ CEO ဝက်တွင်ဒီနေ့ပဲမြောက်ကိုရီးယားကတောင်ကိုရီးယားကိုရုတ်တရက်အကြောင်းကြားခဲ့တာပါ။အထက်မင်းရမြောက်ကိုရီးယားကဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနဒုတိယဝန်ကြီးချွန်ဟွင်ဆွန်းကရိုက်တာသတင်းဌာနကိုပြောပါတယ်။မြောက်ကိုရီးယားရဲ့ဆုံးဖြတ်ချက်အတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းတောင်ကိုရီးယားကကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပေမဲ့တောင်ကိုရီးယားရုံးတွေကိုတော့ဆက်လက်ဖွင့်လှစ်သွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်နဲ့ အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့ပြီးခဲ့တဲ့လရဲ့ဗီယက်နမ်နိုင်ငံကထိပ်သီးဆွေးနွေးပွဲမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မြက်ကိုရီးယားကတောင်ကိုရီးယားနဲ့ဆက်ဆံရေးယုံပိတ်မဲ့တဲ့ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်တဲ့ပေါ်အမေရိကန်ရဲ့ပိတ်ဆို့တန်ခတ်အရေးယူမှုတွေနဲ့ပတ်သက်လို့အငင်းပွားစရာတွေကြုံခဲ့ရတာကဟနွိုင်းမြို့ကထိပ်သီးဆွေးပွဲမအောင်မြင်ဖြစ်ခဲ့တာပါ။မြက်ကိုရီးယားဆက်ဆံရေးယုံကတော့တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားတင့်မြတ်ရေးအတွက်ကြိုးပမ်းမှုတွေရဲ့ဇေဒပိုင်းဖြစ်နေပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာပဲဖွင့်လှစ်ထားတာဖြစ်ပါတယ်။
အီရတ်နိုင်ငံမိုဆိုးမြို့နယ်ကတိုက်ဂရက်စ်မြစ်ထဲမှာခီးတဲ့မတန်တဆတင်ဆောင်လာတဲ့ကတို့တင်မော်တိတ်မောက်ခဲလို့64ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ကတ်လူမျိုးတွေရဲ့နှစ်တစ်ကူပွဲတော်နဲ့အမေများတွေကိုဆင်နွှဲကြသူခီးတဲ့180ကျော်ကတို့တင်မော်ပေါ်မှာပါသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူအများစုကရေစည်းတန်တဲ့ကြားမှာရေကူးနိုင်မှုအခက်အခဲရှိကြတဲ့အမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပါတယ်။လောလောဆယ်အထိသေဆုံးသူ64ယောက်မှာကလေး19ယောက်နဲ့အမျိုးသမီး61ယောက်ဖြစ်ပါတယ်။55ယောက်ကိုတော့ကယ်ဆယ်နိုင်ခဲ့ပါတယ်။ပျောက်ဆုံးနေသူတွေလည်းရှိနေသေးတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ခန့်မှန်းရပါတယ်။သေဆုံးခဲ့သူတွေအတွက်တနိုင်ငံလုံးဝန်ထဲချင်းအထိမ့်မှတ်3ရက်တတ်မှတ်တယ်လို့ကရုတ်တင်မော့မှောက်ရွာကိုသွားခဲ့တဲ့ဝန်ကြီးချုပ်အဗ်ဒယ်အဗ်ဒူမာကဒီကကြေညာခဲ့ပါတယ်။ဘာကြောင့်တင်မော့မှောက်ရွာရဲဆိုတာကို24နာရီအတွင်းစုံစမ်းစစ်ဆေးမယ်လို့လည်းဝန်ကြီးချုပ်ကကတိပြုပါတယ်။သက်ဆိုင်တဲ့ဌာနအားလုံးကစုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့တာဝန်ရှိသူအားလုံးကိုအရေးယူဖို့အပြင်သေဆုံးတရားရသူတွေအတွက်လိုအပ်တဲ့ကူညီဆောင်ရွက်မှုတွေပေးဖို့လည်းသူကညွှန်ကြားပါတယ်။ပုံမှန်အားဖြင့်ရင်းညင်တဲ့ Tigress မြစ်ဟာမိုးတိထန်စွာရွာသွန်းမှုနဲ့တူရကီဘက်ကတောင်တွေပေါ်ကနေနှင်းတွေအရေးပြောကြနေလို့မြစ်ရည်ကြီးပြီးရေစည်းမြနေတာဖြစ်ပါရဲ့ရှင
်။တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြန်ဘွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။မြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့အကြာစီရဲတဲမှာနေတဲ့ရခိုင်ပြည်နယ်ထဲမှာတော့ဘူးသီးတောင်မြို့နယ်စီတောင်ရွာအတွင်းမှာမတ်လ22ရက်နေ့မနေ့ကြာသပတေးနေ့ညကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခံရမှုကြောင့်ရွာသား5ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။လူဦးရေ400ကျော်လောက်စစ်ဘေးကိုတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီဖြစ်စဉ်မှာတော့တက်မတော်နဲ့အေအေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်လို့တက်မတော်ဘက်ကပြောဆိုနေတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့အေအေဘက်ကတော့တိုက်ပွဲမဖြစ်ခဲ့ဘူးလို့ဆိုထားပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဘူတီတောင်မြို့နယ်စီတောင်ရွာတွင်မနေ့ညကရွာတွင်ပြစ်ခတ်ခဲ့မှုအခြေအနေကိုတော့စီတီတောင်စစ်ဆောင်စခန်းကိုရောက်ရှိနေတဲ့စီတောင်ရွာသူတူကအခုလိုပြောပါတယ
်တိုက်ပွဲဖြစ်တာမဟုတ်ပါဘူးတဲမတို့ဖွဲကတိုက်တာပါလက်နက်ကြီးနဲ့ပြစ်ပါတယ်လက်နက်ငယ်နဲ့လည်းပြစ်ပါတယ်သူတို့ဘုံတန်းထိကိုတင်နာဆောင်ပြီးတော့ပြစ်ပါတယ်ရွာကငှောဥပြစ်ပါတယ်မိမာက2ဦးပါရောက်ကျော်က3ဦးပါဘုံတဲ့တွင်ဒီမှာလေဦးတည်ဆုံးပါတယ်လေနေရ2ယောက်ဟာငယ်ကို2ယောက်ပါဒီကနောက်အဖွဲ့ဝနာမည်တမမရပါမုံပါညာမေကသူကတော့ဘုံတွင်ဒီမှာနေတာမဟုတ်ပါအင်ဂျိုကလေးအင်အမေတိလေးပါအဲ့ဒီကနေတာကိုပြစ်တက်ခိတာပါဂျန်ရရတာလူပေါင်း20ယောက်ရှိပါတယ်သူညာတဲ့လူနာ3ဦးပါအခုတိတ်တူခေါ်ပါတယ်ကျမတို့မှာအသေးကြောင့်လို့တကြုံရှိပါတယ်ဧရိယာမှာလက်နက်ကြီးကအဲ့ဒီကဂျင်းခနစ်ကြီးအောက်ကလက်နက်ငဒီနဲ့ပြပါတယ်ရွာတွေမှာပဲလို့ကျမတို့အင်မာလေးအခုံတွေပါတယ်အခုတောက်တော့ပါတယ
်စီတောင်ရွာနဲ့တမန်ကျော်ဝေးတဲ့စပါထားကြီးရွာဘက်ကလည်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တယ်လို့စစ်ဆောင်စပါထားကြီးရွာသားတို့ကပြောပါတယ
်ရွာအတင်းမှာတော့မကြောက်ဘူးဒီအပြင်ဘက်ဒီခွေးတွေမှာကြားတော့ရှိတယ်ဒီဆွေးရတက်ကဖြစ်တာတော့တကူပြလိုက်မို့ဘူးသူတို့ကကြွားတယ်ပေါ့နော်အကြောင်းဆက်ချက်မရှိနဲ့တခါလေးတူတော့ဝင်စီးတာမျိုးပဲ
မနေ့ရက်ကပြေခတ်တက်ကတ်မှုပြီးစီတောင်စပဓာနဲ့ကံပြင်းကြေးရွာသား400လောက်စီတီတောင်ကြေးရွာမှာစစ်ပေးတင်းချောင်ရောက်ရှိနေတယ်လို့စီတီတောင်ကြေးရွာအုပ်ချုပ်ရေးမှူးဦးကျော်သန်းကပြောပါတယ
်စီတောင်ကအင်ဂျင်စု45ခုရောက်နေပါတယ်စပဓာကအင်ဂျင်စု80ရောက်နေပါတယ်နောက်ကံပြင်းကအင်ဂျင်စုက24ခုကဝေးရောက်နေပါတယ်လူကြီး400ခုစီတီတောင်မှာသူကစိတ်ဆောင်လာကြပါတယ်
ကြေးရွာသားတွေကတော့စီရီတောင်ရွာပြင်ဗူရီတောင်မြို့နယ်စင်ခုန်တန်းကြေးရွာဘက်ကိုလည်းထွက်ပြေးတင်းချောင်နေကြရပါတယ်။တိရခန့်ရွာသားတွေကတော့ရွာတွင်းတိုက်ပွဲဖြစ်ပွားတာမရှိဘဲမြမတမတော်ကနေပြစ်ခတ်ခဲ့တယ်လို့ပြောဆိုနေတယ်လို့တမတော်သတင်းထုတ်ပြန်ရေးအဖွဲ့အသွင်းရေးမှူးဘူမှုချုပ်စုံမင်းထွန်းကတော့စီတောင်ရွာဘက်မှာရခိုင်တမတော်အေအေနဲ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတမတော်အနေနဲ့အရက်သားတွေကိုပြင်းထန်ထားတိုက်ခိုက်တာမရှိဘူးလို့ဆိုပါရတယ်။
ကျွန်တော်တို့ဖြစ်တဲ့နေရာတော့စီတောင်ရွာရဲ့တောင်ဘက်မှာဟိုတိုက်ပွဲမှုဖြစ်ပွားတာရှိတယ်အဲ့မှာညတော့ဟုတ်တယ်9နာရီအနေနဲ့17နာရီကြာတဲ့မှာတော့အဲ့ရေစိုးကြောင်းနဲ့ဒီအောင်ရွာသားမှာတိုက်ပွဲဖြစ်သွားတာတော့ရှိတယ်။
တိုက်ပွဲတွေထိခိုက်မှုပါညကျွန်တော်လည်းပြောလို့မရသေးဘူး။ဟိုဘက်ကရေဘက်ကအင်အားလည်းဒါကလည်းလောက်တော့ရှိမှလို့မှန်တယ်။တ
အမီနေရတော့ကျွန်တော်တို့ရတာပြေထိုင်နေနေရတယ်ရတာပြင်မဲ့ကိုစစ်ခတ်တာမျိုးရှိပ
ါဘူးဒီတော်မျိုးနဲ့စီတောင်ရောက်ဘက်မှာမနေ့ညကရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
မရှိဘူးဗျမရှိဘူးเนาะအဲတိုက်ပွဲဖြစ်ပွားတာလုံးဝမရှိဘူးအဲ့ဒီမှာဗမာစစ်တပ်ကနေပြီးတော့မှဒါအရာသာပြည်သူတွေကိုဒါတမန်တက်တက်သူတို့ပြစ်တတ်သွားတာเนาะရွာထေးဝင်ကြီးတို့ကိုအဲ့လိုမျိုးအိမ်မှာလာပြီးတော့ပြစ်သွားတဲ့ဥစ္စာဒါတို့တို့ဆိုးရတဲ့စိရစောမှုပဲဗ
ျမလလည်းကစပြီးတော့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေမှာအရသာတွေနေထိုင်တဲ့မြို့ရွာတွေမှာအရသာတွေကိုပြစ်မှတ်တာတိုက်ခိုက်မှုတွေပုံမှုဖြစ်ပွားလာနေပါတယ်မလ16ရက်နေ့နဲ့18ရက်နေ့မြောက်ဦးမြို့တွင်ပြစ်ခတ်မှုမှာလည်းအရသာ10ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကလည်းမင်းပြားမြို့နယ်ပန်းမြောင်းရွာတွင်သမတော်ကနေရခိုင်အေအေဖွဲ့နဲ့ဆက်ဆံမှုရှိတယ်ဆိုပြီးမတင်ကားသူတွေကိုရှာဖွေစစ်ဆေးရမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ရွာသား3000နီးပါးရွာကနေတင်းချောင်ထွက်ပြေးရပြီးရွာသား4ဦးဟာလည်းအဖမ်းခံခဲ့ရတယ်လို့ဒေသခံရွာသားတွေကပြောပါတယ်မနေ့ကမြို့သားပြန်လည်တင်းမြတ်ရေးနဲ့ငင်းချမ်းရေးပို့ဟူဆန္ဒ NRPC နဲ့NC လက်မှတ်ရေးသွင်းနိုင်ခြင်းမရှိသေးတဲ့တိုင်းသားလက်နက်ကရှစ်ဖွဲ့တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ရမှာဖြစ်ပွားနေစေတိုက်ပွဲတွေကိုရှင်းချဖို့အတွက်ဆက်လက်ဆွေးနွေးထားဖို့သဘောတူညီခဲ့ကြပေမဲ့ဒေသတွင်းမှာတိုက်ပွဲတွေမရသနိုင်သေးပါဘူး။ရခိုင်ပြည်နယ်တွင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အဖြူရောင်နေပြည်မှာလက်နက်ကင်တွေခြေချလို့လုံခြုံရေးအစိုးရကဆောင်ရွက်နေတာဖြစ်တယ်လို့ NRPC ဘက်ကပြောဆိုခဲ့တယ်လို့ရခိုင်ပြည်နယ်မှာရခိုင်တပ်မတော်ခြေချရေးဟာ ULA ရဲ့ရည်မှန်းချက်ဖြစ်ကြောင်း AA ဘက်ကပြောဆိုခဲ့ပါတယ်။နဖက်လက်နက်ကန်ပြိပခါဖြစ်စဉ်တွင်ရှုမြင်ပုံမသူကွဲပြားနေတဲ့အနေအထားကြောင့်ရခိုင်ဒေသတွင်ငြိမ်းချမ်းရေးမနည်းဆန်နိုင်သေးတဲ့အခြေအနေမှာရှိနေသေးတယ်လို့လည်းရခိုင်တပ်မတော်ဘက်ကသုံးသပ်ထားပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူခွင့်ဆရာမဟာမင်းကြီးကအထူးစီရင်ခံစာတင်သွင်းခဲ့တဲ့သတင်းလွှာတင်ဆက်ချင်ပါတယ်။ဒီလိုမျိုးကုလသမဂ္ဂလူခွင့်ဆရာမဟာမင်းကြီးမစ္စတာဗက်ရှလက်ရဲ့မြန်မာနိုင်ငံဆရာအစီရင်ခံစာဟာတစ်ဖက်သက်ဆံပြီးတော့အဲ့ဒီအစီရင်ခံစာမှာပါတဲ့အကြံပြုချက်တွေဟာလက်ခံနိုင်စရာမရှိကြောင်းဂျနီဗာဆရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကတုံ့ပြန်ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ပြဿနာတွေကိုဖြေရှင်းရေးကိစ္စမှာတော့မြန်မာနိုင်ငံအတွက်နည်းပညာအကူအညီတွေပေးဖို့လိုတယ်လို့လည်းတာမတ်ကြီးကတိုက်တွန်းပြောကြားခဲ့ပါတယ်။ကိုညံဝင်းအောင်ပြောပြပေးပါရှင်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဖေဖော်ဝါရီ25ကနေမတ်လ22ရက်နေ့ထိကျင်းပနေတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာမြန်မာအပါအဝင်နိုင်ငံပေါင်း9နိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးမစ္စတာဗက်ရှလေကိုတိုင်မတ်လ20ရက်နေ့ကအထူးစီရင်ခံစာတင်သွင်းခဲ့တာပါသူ့ရဲ့စီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကရေဂျာအကြက်တဲကိုမြန်မာအစိုးရကဖြည့်ရှင်းဆောင်ရွက်ပေးနိုင်ခြင်းမရှိသလိုသူ့ရုံးအပါအဝင်မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့လည်းပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့မဟာမင်းကြီးဗက်ရှလေကဝေဖန်ပြောဆိုသွားပါတယ်လူခွင့်ရေးမဟာမင်းကြီးဘက်စလီရဲ့အစီရင်ခံစာဟာမြန်မာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုလစ်လျူရှုထားကြောင်းမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကဂျနီဗာညီလာခံမှာတုတ်ပြန်ပြောဆိုလိုက်ပါတယ
် It is deeply regrettable to observe that the report of the High Commissioner on Myanmar reflects the narrative from one side. The report totally ignores the
မဟာမင်းကြီးရဲ့အစီရင်ခံစာဟာတစ်ဖက်လူတွေကပြောကြားချက်အပေါ်မှာသာအခြေခံထားတာတွေးရတဲ့အတွက်လွန်စွာမှဝန်းနေမိပါတယ်ဒီစီရင်ခံစာမြန်မာအစိုးရရဲ့ကြိုးပမ်းအထောက်အကူတွေကိုလေးလျူဆူထားပြီးမြန်မာရဲ့ထင်သာမြင်သာတဲ့တိုးတက်မှုတွေကိုလည်းလေးလျူဆူထားပါတယ်။မြေပြင်ကရှုပ်ထွေးမှုတွေနဲ့စိန်ခေါ်ချက်တွေကိုကောင်းစွာနားလည်ခြင်းမရှိဘူးဆိုတာဒီစီရင်ခံစာကပြသနေသလိုလူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေထိုင်တဲ့မြန်မာလူနိုင်ငံမျိုးမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးနဲ့လူခွင့်ရေးကာကွယ်မြင့်တင်ရေးမှာမျှတမှုနဲ့အလုံးပါဝင်မှုရှိရေးဟာအရေးကြီးပါတယ်။
ကိုဖီအနန်အကြံပေးကော်မရှင်ရဲ့အကြံပြုချက်တချို့ကိုမြန်မာအစိုးရဘက်ကကနဦးဆောင်ရွက်ခဲ့ပေမဲ့ပြည်ထနာအရင်းမြစ်ကိုဖြည့်ရှင်းဖို့အကြံပြုထားတဲ့အချက်အများစုကိုတော့အကောင့်ထည့်ဖော်နိုင်ခြင်းမရှိသေးဘူးလို့မစ္စတာဘက်စလီရဲ့အစီရင်ခံစာမှာဖော်ပြခဲ့တာနဲ့ပတ်သက်ပြီးတာမကြီးဦးကျော်မွန်ထွန်းကအခုလိုတုတ်ပြန်ပါတယ
် We are fully committed to find a sustainable solution for all people in Rakhine State. We have been implementing a vast majority of recommendations of the Kofi Annan Advisory Commission.
ဒီခိုင်ပြည်နယ်ကလူလူအလုံးအတွက်ရေရှည်တည်တံ့နိုင်မဲ့ဖြည့်ရှင်းမှုမျိုးရဖို့ကတိကဝတ်ပြုထားသလို Kofi Annan အကြံပေးကော်မရှင်ရဲ့အကြံပြုချက်အများစုကိုလည်းစီမံချက်တစ်ခုအနေနဲ့အကောင့်ထည့်ဖို့ဆောင်ရွက်လျက်ရှိပါတယ်။ဒါကိုအချိန်အဟောင်းမြင့်တက်နိုင်ဖို့အတွက်နိုင်ငံသားဖြစ်မှုလွတ်လပ်စွာသွားလာခွင့်အ IDP စခန်းတွေပိတ်သိမ်းရေးပညာရေးနဲ့ကျန်းမာရေးစတဲ့နယ်ပယ်၅ခုမှာဦးစားပေးဆောင်ရွက်လျက်ရှိပါတယ် ARS အကြံဖက်သမားတွေရဲ့ကြိုတင်အကွက်ချတိုက်ခိုက်မှုကြောင့်ထိခိုက်ခံစားနေရတဲ့အသိုင်းအဝန်းအလုံးအတွဲစိုးရင်ပူပန်ရပြီးစစ်စစ်ပြီးသားနေရစွန့်ခွာသူတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အကြသဘောတူညီချက်တွေနဲ့အညီပြန်လည်လက်ခံဖို့မြန်မာအစိုးရကအစဉ်သင့်ရှိနေတယ်ဆိုတာကိုထပ်လောင်းအတည်ပြုပြောကြားလိုပါတယ်
။အဲ့ဒီတည်းမှာမိမိသဘောဆန္ဒအလျောက်နေရရင်းကိုပြန်လာခြင်းနဲ့ဟိန္ဒူဘာသာဝင်444ဦးအပါအဝင်စီစီပိသနေရစွန့်ခွာသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်စတင်နိုင်ဖို့ပူးတွဲလုပ်ငန်းအဖွဲ့အစည်းအဝေးကို AP လာထဲမှာကျင်းပနိုင်အောင်ပြီးခဲ့တဲ့လာထဲမှာဘင်္ဂလားဒေ့ရှ်ကိုအကြောင်းကြားထားပြီးဖြစ်ကြောင်းလည်းဦးကျော်မိုးထွန်းကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်တာယာဝါပြောဖို့ဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုမြင့်တင်ရေးကိုလည်းလူအခွင့်ရေးမဟာမင်းကြီးကသူ့ရဲ့အစီအစဉ်ကစားမှာအစိုးမြင်တဲ့မှတ်ချက်ပြုဖော်ပြခဲ့ခြင်းကိုလည်းစိတ်ပြတ်မိကြောင်းတာမကြီးဦးကျော်မိုးထွန်းကပြောပါတယ်မြမအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းနောက်ထပ်ပြောကြားတဲ့အထက်မှာကုလအချက်လက်ရှာဖွေရေးအဖွဲ့ FFM ကိုကနဦးဖွဲ့စည်းစဉ်ကလေးကလက်မခံခဲ့သလို FFM ရဲ့တပတ်သက်အစီအစဉ်ကစားကိုလည်းအရင်ကရောအခုပါပြသစွာကန့်ကွက်ခဲ့တဲ့မြန်မာနိုင်ငံရဲ့ရည်တည်ချက်ဟာပြောင်းလဲမှုမရှိဘူးလို့တမ်မာကြီးကထပ်လောင်းပြောကြားသွားပါတယ်။လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ခိုင်မာတဲ့သက်တည်အထောက်အထားရှိမယ်ဆိုရင်ဥပဒေအရရေးယူသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုဆိုင်ရာစွပ်စွဲချက်အလုံးကိုစုံစမ်းဖော်ထုတ်နိုင်ရေးအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလှုပ်ဆောင်နေကြောင်းမကြသေးမီကလည်းတမ်မတော်ကစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းခဲ့ကြောင်းအစိုးရအနေနဲ့ဒီကိစ္စတွေကိုကင်တွယ်ဖြေရှင်းဖို့ဆန္ဒရှိသလိုကင်တွယ်ဖြေရှင်းနိုင်စွမ်းလည်းရှိကြောင်းဒါကြောင့် ICC လိုမျိုးနိုင်ငံတကာတရားစီရင်ရေးကိုရှေ့ရှုစေမဲ့မြည်သည့်ကြိုးပမ်းမှုမျိုးကိုမဆိုပြင်းထန်စွာပယ်ချကြောင်းကြေညာသွားပါတယ်မြန်မာအနေနဲ့ကုလလူအခွင့်အရေးမဟာမင်းကြီးယုံ OACHR နဲ့ပြန်လည်ပူးပေါင်းဆောင်ရွက်ရန်အသင့်ရှိတယ်ဆိုတာကိုထပ်လောင်းပြောကြားလိုကြောင်း OACHR ကနေမနစ်ကအဆိုပြုထားတဲ့အတိုင်းမြန်မာနိုင်ငံရဲ့လူအခွင့်အရေးကာကွယ်မြင့်တင်ရေးအတွက်လိုအပ်နေတဲ့ဤပညာကူညီထောက်ပံ့မှုတွေပေးဖို့ကိုလည်းမဟာမင်းကြီးကိုတိုက်တွန်းကြောင်းဂျနီဘာသမားကြီးဦးကျော်မွန်ထွန်းကထည့်သွင်းပြောကြားသွားပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းအပြစ်ရပ်ဖို့စ조사နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်ရှမ်းပြည်တိုးတက်ရေးပါတီ SSPB နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဘက်ကအောက်ခြေတပ်ဖွဲ့တွေကိုအပြစ်ရပ်ဖို့အတွက်ညွှန်ကြားထားပြီးလို့ RCSS ကပြောခွင့်ရသူကပြောပါတယ်SSPB ဘက်ကတော့ဗဟိုကော်မတီအစည်းအဝေးမှာဆွေးနွေးပြီးတော့အကြောင်းပြန်မှုရှိကြောင်းပြောပါတယ်။တင်ပြအပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့တင်ပြတော့ကိုမိုးစော်ကတင်ပြထားပါတယ်
။ဟုတ်ကဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA မြောက်ပိုင်းနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်တွေဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်တူစတဲ့မြို့နယ်တွေအတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲတွေရပ်တန့်ရေးအတွက်ချမ်းတန်ကာတော်တွေယမိရပ်ဖတွေနဲ့နိုင်ငံရေးပါတီတွေကတောင်းဆိုခဲ့တယ်လို့အစိုးရရဲ့အမျိုးသားပြန်လည်တင့်ပြက်ရေးနဲ့ငင်းချမ်းရေးဘဟုဌာန NRPC နဲ့တက်မရော်ကလည်းတိုက်တွန်းတာတွေရှိခဲ့ပါတယ်။မလ20ရက်နေ့မှာတော့ RCSS ကဌာနချုပ်လွိုက်တန်းလျားမှာအရေးပေါ်အစည်းအဝေးကျင်းပပြီးနောက် SSPP နဲ့တိုက်ခိုက်တာတွေရပ်ဆိုင်ဖို့ညွှန်ကြားထားပြီးဖြစ်ကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။
တပ်ပွဲတွေရပ်ဖို့ပေါ့နော်ကျွန်တော်တို့ဒီနေမြေတမှုတွေကိုကျွန်တော်ညင်ကြားထားပါတယ်ကျွန်တော်တို့ကိုကျွန်တော်တို့ခုခံကာကွယ်တာလဲလို့ပေါ့နော်ကျွန်တော်တို့စာပြီးတော့နောက်မတိုက်ဖို့ပေါ့နော်အဲဒီကျွန်တော်တို့အပြည့်ရပ်ဖို့ပေါ့နော်အဲ့လိုညင်ကြားထားပါလို့20ရက်နေရပေါ့နော်အဲဒီတပ်ပွဲတွေမဖြစ်တော့ဘူးဆိုရင်ဒီဒုရခံလည်းသူတို့မာစီပေးဆောင်တယ်လည်းသူတို့မူလနေရသူတို့ကပြန်ကြမှာဖြစ်ပါတယ်ပေါ့နော်ကျွန်တော်တို့လည်းနော်ဒုရခံကြီးရဲ့နော်ဆိုတော့ဒီလိုပါရည်နော်ပြန်လည်ပြီးတော့အဲ့ပြန်လည်ပြီးတော့အလုပ်လုပ်နိုင်အောင်ပေါ့
အရေးပေါ်အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာတမ်ရော်ညှိနှိုင်းဆွေးနွေးရေးအဖွဲ့ကအဆိုပြုတဲ့ရှမ်းပြည်မြောက်ပိုင်းမှာပြိပခရှော့ချရေးတိုက်ပွဲရှောင်ပြည်သူတွေမူလနေရာကိုပြန်လည်ပို့ဆောင်ရေးအတွက် SSPB RCSS နဲ့တမ်ရော်သုံးပွင့်ဆိုင်တွဲဆောင်ရေးကိုကောင်းသောအဆိုပြုချက်အဖြစ်ရှုမြင်ကြောင်းဖော်ပြထားပါတယ်တွဲဆောင်ဆွေးနွေးမဲ့အခြေအနေပေါ်မှာတော့ဗိုလ်မှူးကြီးဆိုင်ဦးကအခုလိုပြောပါတယ်
အဲ့ရတော့ကျွန်တော်တို့ရတ္တမအားချင်းတော့မကြည့်ပြီးပါဘူးဗျာအဲ့ကျွန်တော်တို့ရတဲ့ကပြန်နေနိုင်ကြမှာဖြစ်ပါတယ်ဆိုတော့ဖွဲ့လုံးအဆင်ပြေမဲ့ဒီရပေါ့နော်
ဆွေးနွေးပွဲအမြန်ဖြစ်စေဖို့အတွက်လည်းဂျာဝင်ဆောင်ရွက်ပေးတဲ့တန်ဃာတော်တွေနဲ့လူစုကိုအမြန်ဆုံးအကောင်အထည်ပေါ်အောင်ဆောင်ရွက်ပေးဖို့လည်း RCSS ကပန်ကြားထားတယ်လို့ဆွေးနွေးစဉ်ကာလမှာသူတို့တက်တွေကိုရောက်တဲ့နေရာမှာတက်ချထားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်RCSS ကအပြည့်ရအောင်ကြေညာတဲ့အပေါ် SSPP ရဲ့သဘောထားကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ဖုံးဟန်ကအခုလိုပြောပါတယ
်ကျွန်တော်တို့စွန့်စုံစွန့်လေးကိုအပြည့်နဲ့အာတကားဝင်ရတာပေါ့ဘယ်ဖွဲ့စည်းနေမှာဆိုကျွန်တော်ကစွန့်စုံစွန့်လေးကိုအတင်းပါပဲဗျာဒီစိတ်ဆက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုအဖွဲ့စည်းတွင်းမှာဟိုကော်မတီပေါ့နော်အစည်းအဝေးခိုင်ပြီးမှတုံ့ပြန်ရမှာဖြစ်တယ်ဗျာဘလို့ဆိုတော့ကျွန်တော်တို့တက်ဆုံးတရားသုံးသက်ချက်မယူနိုင်သေးပါဘူး
ဒီဘောနမ်တူနဲ့ကြောင်မဲမျိုးနယ်အတွင်းဖြစ်တဲ့တိုက်ပွဲတွေမှာ SSPP TNLA တအံပလောင်ပူပေါင်းတက်နဲ့ RCSS အကြာဖြစ်ပွားခဲ့တာပါ TNLA ပါဝင်ဆွေးနွေးဖို့ကတော့ရှမ်းတက်ဖွဲ့ချင်းဆွေးနွေးပြီးနောက်တစ်ဆင့်မှာဆွေးနွေးပွဲရှိကြောင်းဘုံဘူးဆိုင်ဖုံးဟန်ကပြောပါတယ်ဒီလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာ SSPP TNLA တအံပလောင်ပူပေါင်းတက်နဲ့ RCSS အကြာဖြစ်ပွားတဲ့တိုက်ပွဲအပြင်SSPP နဲ့အစိုးရတမတော်အကြဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံ 3,000 လောက်နေရစွန့်ခွာတင်းရှောင်ခဲ့ရပါတယ်။ဒီအပိုင်းမှာတိုက်ပွဲတွေငြိမ်သက်ခဲ့တဲ့နောက်စစ်ရှောင်တချို့နေရပြန်ခဲ့တာရှိပေမဲ့စစ်ရှောင်တွေကိုကူညီနေသူတွေရဲ့စည်ရင်းအရဒီဘောနဲ့ကြည်စည်းမျိုးမှာအနည်းဆုံးစစ်ရှောင် 1,500 ကျော်ကျန်ရှိနေစေဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘဟုဌာန NRPC နဲ့အပြည့်ရစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာနေပြည်တော်မှာတွေ့ဆုံပြီးတိုက်ပွဲတွေရှော့ချရေးအတွက်ဆွေးနွေးခဲ့ကြပါတယ် NRPC ရဲ့ဖိတ်ကြားစာမှာ22ရက်နေ့မှာတမတော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့တဖွဲ့ချင်းစီဆွေးနွေးဖို့ဖိတ်ကြားခဲ့ပေမဲ့ဒီကနေ့မှတော့ဆွေးနွေးတာမရှိခဲ့ပါဘူး
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြပခြင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7 ဂျိုလူကနေဓာတ်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DBB မှာလည်းပြန်လည်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လူဦးကတလှည့်ကြေညာပေးပါမယ်ရှင်
နယူးဇီလန်နိုင်ငံကမွတ်စလင်ပြည်တွေမှာပြီးခဲ့တဲ့တောက်ချန်တွေကအစုလိုက်ပြုံးလိုက်ပြစ်ခတ်တပ်ဖြတ်ခံခဲ့ရသူ50တွေက26ကိုဒီနေ့မြေမြုပ်တချို့တဲ့ခန်းထဲမှာလူပေါင်းထောင်ချီတက်ရောက်ပါတယ်ဒီနေ့တချို့လိုက်တဲ့ထဲမှာတော့အသက်ငယ်ဆုံးဖြစ်တဲ့အသက်3နှစ်အရွယ်ကလေးတစ်ယောက်လည်းပါဝင်ခဲ့တာပါတောင်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးရုံးကိုမြောက်ကိုရီးယားကပြန်လည်ယူသိမ်းလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းခေဆွမျိုးကပူးတွဲရုံးနေမှာအပတ်စဉ်တွေ့ဆုံတဲ့စီးပွဲအတွင်းဒီနေ့ပဲမြောက်ကိုရီးယားကတောင်ကိုရီးယားကိုရုတ်တရက်အကြောင်းကြားလိုက်တာပါဂိုလန်ကုန်းမြေဒေသမှာအစ္စရေးရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုအထိမတ်ပြုကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကြေညာချက်ဟာတာဝန်မဲ့ရရောက်တဲ့အကြောင်းစီးရဲနိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲပြောဆိုလိုက်ပါတယ်။သမ္မတထရန့်ရဲ့ကြေညာချက်ကဂိုလန်ကုန်းမြေဟာ RNS စီးရဲပိုင်ဖြစ်ရှိနေစေဆိုဖြစ်တဲ့ချက်ကိုမပြောင်းလဲနိုင်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာတွေကိုနေရာသစ်မှာပြောင်းရွှေ့ပေးမယ့်စီစဉ်ပေါ်ကုလသမဂ္ဂအကြီးအကဲအရာရှိသူကကြိုဆိုလက်ပြမယ့်ဒုက္ခသည်တွေရဲ့ဆန္ဒတိုင်ဖြစ်ဖို့လိုအပ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ခမန်းကြီးဒုက္ခသည်6သိန်းကျော်လောက်ရှိနေပြီးကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်ပြောဆိုနေကြတဲ့ Cox's Bazar ခရိုင်တွင်းကဒုက္ခသည်စခန်းတွေမှာလူဦးရေထူထပ်လွန်းတဲ့အတွက်ဘင်္ဂလားပြည်လယ်ော်တွေကဘာရှန်ချာကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကတက်တက်ကြွကြွစီစဉ်နေရတဲ့ပေါ်ဒုက္ခသည်များဆန်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့လက်ထောက်ကော်မရှင်နာမင်းကြီးဗိုကာတက်ကကြိုဆိုတဲ့အကြောင်းဒက်ကာမျိုးတော်မှာပြောဆိုသွားတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေခင်းရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညက်နေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25/32နဲ့လိုင်းလက်မီတာ190ကနေစောင့်မျှော်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.